ခန့်ပြင်းတဲ့ကြောက်ဖြူကတရုတ်ပြည်ကွေ့ကံအထိကီလိုမီတာ2500ရှည်လျားတဲ့ဓာတ်ငွေပိုက်လိုင်းကြီးအော်တိုဘား20ရက်နေ့ကစပြီးရခိုင်နှုန်းပြည်အသုံးပြနိုင်တာကိုတရုတ်စာနယ်ဇင်းတွေကကြေဆိုကြပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခီးစဉ်နဲ့တိုက်ဆိုင်သွားတာကြောင့်တရုတ်မြန်မာချစ်ကြည်ပိုက်လိုင်းအဖြစ်လည်းဖော်ပြကြပါတယ်။ပိုက်လိုင်းကီလိုမီတာ800ကမြန်မာပြည်ထဲမှာရှိပြီးတရုတ်ပြည်ထဲမှာကီလိုမီတာ1900ရှိတာကိုကြည့်ရင်အနောက်တောင်ပိုင်းတရုတ်ပြည်နယ်တွေအကျိုးခံစားရဖို့ရည်ရွယ်တာထင်ရှားနေပါတယ်။ရွှေဓာတ်ငွေပိုက်လိုင်းကြောင့်ကြောင်မီးသွေးအသုံးပြုမှုနှေးပါလာမှာမို့လေထုညင်ညမ်းမှုတက်တာပြီးလုံစာဆေးတက်တာမယ်လို့တရုတ်ကွန်မြူနတီပိုင်း Global Times မှာအောက်တိုဘာ27ရက်နေ့ကဖော်ပြပါတယ်။ဓာတ်ငွေရောင်းတဲ့အတွက်မြန်မာအစိုးရပိုင်ရေနံနဲ့ဓာတ်ငွေလုပ်ငန်းဟာနှစ်စဉ်ဒေါ်လာတန်1000ကျော်ရရှိမယ်လို့ကမ္မန်းပါတယ်။ပိုင်လိုက်နဲ့ပတ်သက်ပြီးမကျေနပ်တာတွေကိုဆန္ဒပြကန့်ကွက်လို့ထောင်ချသွားသူလည်းရှိပါတယ်။ဓာတ်ငွေပိုင်လိုက်စီမံကိန်းမှာရခိုင်ပြည်သူတွေဆုံးရှုံးနေတာပြီးတရုတ်နဲ့ဗမာအစိုးရအမျက်ရတယ်လို့ဒေသခံတွေကမြင်ကြပါတယ်
။ဗိုလ်ချုပ်မှူးကြီးတန်းရွှေခေါင်းဆောင်နဲ့စစ်အစိုးရလက်ထက်မှာရခိုင်ဓာတ်ငွေကိုရခိုင်အတွက်အသုံးပြုဖို့မရည်ရွယ်တာထင်ရှားပါတယ်။ရခိုင်ပြည်နယ်မှာ90ရာခိုင်နှုန်းကျော်ဟာလျှက်စစ်ဓာတ်အားမသုံးစွဲနိုင်ပေမဲ့ရခိုင်ကမ်းလွန်ကရွှေဓာတ်ငွေကိုရခိုင်ပြည်နယ်အတွက်သုံးဖို့မရည်ရွယ်ကြောင်းအမှတ်နှစ်လျှက်စစ်စွမ်းအားဝန်ကြီးကအမျိုးသားလွှတ်တော်မှာ2017စက်တင်ဘာ19ရက်နေ့ကပြောသွားပါတယ်။ဒါကိုကြည့်ရင်ဦးသိန်းစိန်အစိုးရတက်ခါစားမှာစစ်အစိုးရရဲ့ကိုဂျိုးရှာတဖက်သက်လမ်းစဉ်ဆက်လက်ရှင်သန်နေတာတွေ့ရပါတယ်။ဒါပေမဲ့ရွှေဓာတ်ငွေလှုပ်ရှားမှုရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့တရုတ်မြန်မာပိုက်လိုင်းစောင့်ကြည့်ရေးအဖွဲ့စာရာရီရဲ့တင်ပြမှုဒေတာကန်တွေရဲ့စန္ဒပြမှုနဲ့အစိုးရရဲ့ပြုပြင်လမ်းစဉ်ကြောင့်သဘောထားပြောင်းလဲသွားပုံရပါတယ
်မြန်မာတရုတ်ရေနံဓာတ်ငွေပိုက်လိုင်းတိဆောက်ရတဲ့ရွေချက်ဟာနိုင်ငံချစ်ကြည်ရေးပြည်တွင်းအလုပ်အကင်ရရှိရေးနဲ့ဒေတာတွင်းစွန့်အင်ဖူလုံရေးအတွက်ဖြစ်ကြောင်းစွန့်အင်ဝင်ကြီးကအမျိုးသားလွှတ်တော်မှာ2012နိုဝင်ဘာ10ရက်နေ့ကရှင်းပြပါတယ်လွန်ခဲ့တဲ့ဇူလိုင်လ29ရက်နေ့ကရန်ကုန်မှာကျင်းပတဲ့ပိုက်လိုင်းဖွင့်ပွဲမှာတော့ဒေသခံတွေအတွက်သတ်မှတ်ထားတဲ့ခွဲရန်ကိုပါထည့်သွင်းပြောကြားတော့ပါတယ်။ဓာတ်ငွေပိုက်လိုင်းရခိုင်နှုန်းပြည့်3ရင်တနေ့ကုဗတ်ပေတန်း900ဓာတ်ငွေလွတ်ပြီးတရုတ်ကကုဗတ်ပေတန်း400မြန်မာကတန်း100ရမယ်လို့ဆိုပါတယ်။မြမဝေစုကုဗတ်ပေတန်း100တဲကကြောက်ဖြူမှာကုဗတ်ပေတန်း20ရင်းနှံကျောင်းမှာကုဗတ်ပေ23တန်းတောင်သားမှာကုဗတ်ပေ58တန်းဖြတ်ဝေတုံးဆွဲဖို့စီမံကိန်းချထားတယ်လို့အစိုးရကကြေညာပါတယ်
။ရေနံဓာတ်ငွေပိုက်လိုင်းဖြတ်သွားတဲ့ရခိုင်ပြည်နယ်၊မကွေးတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တွေမှာဒေသခံပြည်သူတွေရဲ့လူမှုစီးပွားရေး၊ကျန်းမာရေးနဲ့ပညာရေးအတွက်နှစ်စဉ်ဒေါ်လာ6တန်းတရုတ်ကုမ္ပဏီကလှူဒါန်းတယ်လို့စွန့်အင်ဝင်ကြီးဌာနကလွန်ခဲ့တဲ့နှစ်မတ်လမှာကြေညာပါတယ်။စွန့်အင်ဝင်ကြီးဌာနလက်အောက်ခံမြမရေနံဓာတ်ငွေလုပ်ငန်းဟာနိုင်ငံသားနဲ့ဖက်ဆက်လုပ်ကိုင်နေပေမဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုမရှိတဲ့ဌာနအဖြစ်လူသိများပါတယ်စစ်ကောင်းဆောင်ဘိုင်းရဲ့ဆွေမျိုးသားချင်းတွေဥပမာဦးအောင်တောင်းရဲ့သား2ဦးဟာဓာတ်ငွေနဲ့ပတ်သက်တဲ့လုပ်ငန်းကန်ထရိုက်တွေရကြပါတယ်ဓာတ်ငွေဒေါ်လာဘလောက်ရှိမှန်းမသိရသေးပါဘူးအစိုးရမှာဒေါ်လာတန်း9000ကျော်ရှိချောင်းကိုသာလွန်ခဲ့တဲ့လကဗဟိုဘဏ်ဥက္ကဋ္ဌကကြေညာပါတယ်
။ဓာတ်ငွေဒေါ်လာတွေကိုဗမာအစိုးရစိတ်ကြိုက်အသုံးပြုတဲ့အစီအလာရှိပါတယ်။ဓာတ်ငွေဒေါ်လာနဲ့စစ်လက်နဲ့ဝယ်ယူမှုဆက်ဆက်နေပုံကိုရွှေဓာတ်ငွေလှုပ်ရှားမှုအဖွဲ့ရဲ့အစီရင်ခံစာတွေမှာတွေ့နိုင်ပါတယ်။လွန်လောက်စေတော့ရွှေဓာတ်ငွေပိုက်လိုင်းစတင်နဲ့ကြောက်ဖြူမြို့နဲ့ကြီးရွာ100လောက်ကိုသာရက်စစ်တအားပေးထားကြောင်းသိရပါတယ်။မြန်မာတရုတ်ပိုက်လိုင်းတိဆောက်မှုကြောင့်ဖြစ်ပေါ်လာတဲ့လူမှုစီးပွားရေးပြဿနာတွေကိုဖြေရှင်းဖို့လိုအပ်နေစေဖြစ်ပါတယ်။တရုတ်ကုမ္ပဏီနဲ့မြန်မာရင်းနှံဓာတ်ငွေလုပ်ငန်းချိန်ဝိုင်းလုပ်ပြီးစတင်ခဲ့တာမို့ရွှေဓာတ်ငွေပိုက်လိုင်းရဲ့ကောင်းကျိုးဆိုးကျိုးကိုဒေသခံတွေမသိကြဘူးလို့ပိုက်လိုင်းစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။ပိုက်လိုင်းကြောင့်ဖြစ်ပေါ်လာတဲ့လူမှုဘဝအကျိုးသက်ရောက်မှုတွေကိုစစ်တမ်းကောက်ယူပြီးလွှတ်တော်ကိုတင်ပြမယ်လို့ပိုက်လိုင်းစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။တရုတ်ကဓာတ်ငွေရောင်းလို့ရတဲ့ငွေနဲ့ရေနံဓာတ်ငွေပိုက်လိုင်းဖြတ်တန်းကအဖြစ်ရတဲ့ငွေကိုပေါင်းလိုက်ရင်ဗမာအစိုးရကနှစ်စဉ်ဒေါ်လာတန်း1000လောက်ရလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ဓာတ်ငွေဒေါ်လာမှန်သမျှဗဟုအစိုးရလက်ထက်ရောက်သွားတာကြောင့်ဒေသခံပြည်သူတွေဘယ်ပုံဘယ်တည်းနဲ့အကျိုးခံစား권ရှိမယ်ဆိုတာကိုက ခံမှန်းဖို့ကြက်ခဲနေပါတယ်ခင်ဗျာ။